ဒီကနေ့ဟာ2000ခုနှစ်စက်တင်ဘာလ10ရက်နေ့ကမရိဂန်ပြည်ထောင်စုနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း3000နီးပါးသေဆုံးခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။သမရဒေါ်နယ်ထရမ့်နဲ့သမရကတော်မီလီယာထရမ့်တို့ဟာဒီကနေ့မနက်7:46မိနစ်ကသမရအင်ဂျီရိုမှာလုပ်တဲ့ဝန်ထဲချင်းအထိမ်းအမှတ်ခိတ္တရင်းတက်ခြင်းအခမ်းအနားကိုတက်ရောက်ပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ WTO ကမ္ဘာ့ကုန်သွယ်ရေးညီနောင်အဆောက်အဦးကိုပြန်ပြီးဆွဲထားတဲ့ပထမလေယာဉ်တစ်စီးနဲ့ဝန်တိုက်ခဲ့တဲ့အချိန်မှာအဲ့ဒီနောက်အဲဒါကကျွန်တော်ဝါဒီတွေကကြံပေးဆွဲထားတဲ့လေရင်တွေတန်ကုန်စစ်တမ်းသားချုပ်အဆောက်အဦးပေါ်ထိုးချတက်ခဲ့တာကြောင့်ဒေသုံးတော်ရောက်သူတွေအတွက်အထိမ်းအမှတ်ကျင်းပတဲ့အခမ်းအနားမှာသမ္မတထရမ့်မင်းကပြောပါတယ်အထိမ်းအမှတ်ပွဲမတိုင်ခင်ဒီနေ့အစောပိုင်းတုန်းကတော့အမေရိကန်အလံတစ်ခုကိုတန်ကုန်စစ်တမ်းသားချုပ်အဆောက်အဦးပေါ်ကနေဒေါင်လိုက်ဖြန့်ချထိဆွဲထားပါတယ်ဒီရောမျိုးကဂရောင်းဇီရိုမှာကျင်းပတဲ့အထိမ်းအမှတ်ပွဲမှာတော့ဒေသုံးတော်သူရဲ့နာမည်တစ်ခုချင်းစီကိုတက်ရောက်လာသူတွေကစပြီးတော့ခေါ်ဆိုကြေညာနေကြပါပြီအဲဂိုင်ဒါတွေကလေယာဉ်နဲ့စစ်နဲ့ဝင်တိုက်ခဲ့တဲ့ WTO ကမ္ဘာ့ကုန်သွယ်ရေးညီနောင်အဆောက်အဦးရှိခဲ့ဘူးတဲ့ Ground Zero နေရာမှာတိုက်ခိုက်မှုကနေအသက်မတည်တန်ရင်းသူတွေနဲ့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေရာပေါင်းများစွာစုဝေးပြီးအောက်မြေပေါ်ထန်းတာကျင်းပကြတာပါ